ဝါပြည်သွေးစည်းညွှန်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကခေါင်းဆောင်တွေဟာဒုတိယအကြိမ်ငင်းချမ်းရေးဆွေးနွေးဖို့အတွက်ဒီလ25ရက်နေ့ကနေပြည်တော်ကိုရောက်ရှိခဲ့ကြတာပါ26ရက်နေ့တနင်္လာနေ့မနေ့ပိုင်းမှာတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ပူးပေါင်းတွေ့ဆုံခဲ့ကြကြောင်း UWSP ရဲ့ပြောဆိုခွင့်ရှိသူလာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီရောက်နေတာပေါ့နော်။ဟိုဒီနေ့လည်းဒီဟိုတက်ကူကြီးနဲ့တွေ့တယ်ပေါ့နော်။ကျွန်တော်တို့ဘုံဖွဲ့ပေါင်းတွေ့တယ်ပေါ့
။ဟုတ်ကဲ့အဓိကဆွေးနွေးတာကတော့ကျွန်တော်တို့ data အတွေးမှာပေါ့နော်။ဖွံ့ဖြိုးတိုးတက်မှုတွေဒီဆောင်မှုတွေပေါ့နော်။အဲ့ဒါတွေပဲကျွန်တော်တို့ဒီဆွေးနွေးတာရှိပါတယ်။တခြားတော့ထူးတော့မရှိပါဘူးနော်။နောက်နေ့တွေဆက်ဆွေးနွေးဖို့ရှိပါသေးတယ်။၃ရက်လောက်တော့ပြောပါတယ
်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီဆွေးနွေးပွဲမှာအဓိကဆွေးနွေးချက်တွေကိုအခုလိုပြောပါတယ်
။ UWSD ဘွားအဖွဲ့အနေနဲ့ကတော့ဒီနိုင်ငံတော်ကနေဖွဲ့မထွက်ရည်မူဝါဒကိုလက်ခံထားပြီးဒေသတွင်းပြည်ရင်းအကြမ်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထူးခြားဆောင်ရွက်လျက်ရှိတယ်လို့ကျွန်တော်တို့ပြောခဲ့ပါတယ်။ဒါပြင်သူတို့ရခင်ရတိုင်းဆွေးနွေးကြဖြစ်တဲ့ပြည်내ရရှိရေးပေါ့ပါတီ내ရရှိရေးအတွက်လည်းသူတို့ဆွေးနွေးခဲ့ပါတယ်။ဒီ NDA မိုင်းလာအဖွဲ့အနေနဲ့ကလည်းသူတို့အနေနဲ့ပြစ်ခတ်တိုက်ခိုက်မှုရဆိုင်ထားတာ33နှစ်ကြာပြီ။ပြစ်ပတ်ခတ်တခါမှမဖြစ်ခဲ့ဘူး။ဒါကြောင့်မလို့ငြိမ်းချမ်းရေးတည်မြဲအောင်ဆက်လက်ဆောင်ရွက်သွားမယ်လို့ဒါဆွေးနွေးခဲ့ပါတယ်။ပြင်သူအနေနဲ့ရတယ်နိုင်ငံတော်ကနေခွဲမထွက်ရေးမူဝါဒကိုလက်ကင်ထားတယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ပတ်သက်ပြီးတော့သူတို့ကြိုးပမ်းဆောင်ရွက်လေဆိုတဲ့သဘောထားမျိုးပြောသွားတာရှိပါတယ
်ရှမ်းပြည်တွတ်တရေးပါတီ SSPP အနေနဲ့ပင်လုံစာချုပ်ပါသဘောတူညီချက်ကိုအကောင့်ထဲအဖို့ရင်းနဲ့အခွင့်အရေးတန်းတူရရှိရေးကိုဆွေးနွေးခဲ့ကြောင်းပြောဆိုပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကပြန်လည်ဆွေးနွေးခဲ့တာကိုလည်းအခုလိုဆက်ပြောပါတယ
်နိုင်ငံတော်ဝန်ကြီးချုပ်အနေနဲ့လည်းဒီညီညာရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်တဲ့အခါမှာတိုင်းသာပြည်သူအားလုံးရဲ့အကျိုးစီးပွားကိုရည်ရှိတွေးပြီးတော့ကြာညီညွတ်နဲ့ကြိုးပမ်းဆောင်ရွက်ကြဖို့ပြောခဲ့ပါတယ်။ပြီးရင်တော့ကျွန်တော်တို့ရဲ့ရှိပီသားဖြစ်တဲ့ဝါဒဖြစ်တဲ့ NCA လမ်းကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဆောင်ရွက်သွားနိုင်ဖို့အတွက်ဆောင်ရွက်သွားနိုင်တဲ့ဤလမ်းတွေကိုလည်းအခြေလျက်ဆွေးနွေးကြဖို့ညီညွတ်ဆွေးနွေးကြဖို့အချိန်ယူဆွေးနွေးကြဖို့ပြောကြားနိုင်ခဲ့ပါတယ
်။ပြီးခဲ့တဲ့အပထမအကြိမ်ဆွေးနွေးပွဲမှာလည်း UWSA ကဝါပြည်နယ် NDAA မိုင်းလာအဖွဲ့ကလည်းကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းဖို့တောင်းဆိုထားတာဖြစ်ပါတယ်စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုညှဉ်းပန်းရေးဆွေးနွေးဖို့အတွက်ဒီနှစ်ဧပြီလအတွင်းကဖိတ်ခေါ်ခဲ့တာပါဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့ကလက်ခံခဲ့ပြီးတော့ပထမအကြော့ဆွေးနွေးပွဲတွေကိုမေလနောက်ဆုံးပတ်ကနေဩဂုတ်လပထမအတွင်းမှာတဖွဲ့ချင်းအလိုက်ဆွေးနွေးခဲ့တာပါဒုတိယအကြော့ဆွေးနွေးပွဲတွေကိုတော့ဩဂုတ်လ22ရက်နေ့မှာပြန်လည်စတင်ပြီးစစ်ကောင်စီကလက်နက်ကင်အဖွဲ့6ဖွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်။ပထမအကြိမ်တွေ့ဆုံဆွေးနွေးပွဲတွေမှာတော့ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်ရေးကိုသဘောတူညီထားပြီးဒုတိယအကြော့ဆွေးနွေးပွဲမှာတော့တိုင်းရင်းသားလက်နက်ကင်တွေရဲ့နိုင်ငံရေးလိုလားချက်နဲ့အနာဂတ်လုပ်ငန်းစဉ်တွေဆွေးနွေးမှာဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။ဩဂုတ်လ22ရက်နေ့ကကျင်းပတဲ့စစ်ကောင်စီအစိုးရအဖွဲ့အစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အကြိမ်ကြိမ်ဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးပြီးတော့လက်နက်ဆက်ကင်ချင်တဲ့ဆိုရင်တက်မရောဓမ္မမဟုတ်နေကြာဆောင်တပ်တွေမှာဆောင်ရွက်ခွင့်ပေးမှာဖြစ်ကြောင်းပြောဆိုခဲ့ပြီးစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ကလည်းဒီအချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးတာရရှိခဲ့ပါတယ်စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးဘက်ကို KNU ကရင် KIO ကချင်းKNPP ကယင်းီချင်းအမျိုးရာတပ်ဦး CNF ကျောင်းသားတပ်မတော် ABSDF PSLF TNLA တအံပလောင် ULAA ရခိုင်နဲ့ MNDAA ကိုကံအဖွဲ့တွေကမတက်ရောက်ခဲ့ကြသလိုလက်ရှိမှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်